ညာဥမြန်မာနိုင်ငံမှာစစ်ကောင်စီကအမှားသိမ်းလာတာ3လကျော်ခဲ့ပါပြီ။တိုင်းပြည်ရဲ့ငင်းချမ်းမှုငင်းဝပြပြမှုအခြေအနေပုံမှန်ရောက်သွားပြီလို့တော့ပြောလို့ရမှာမဟုတ်ပါဘူး။ဒါပေမဲ့တချို့ကလည်းပြောတယ်ဒီသနာပြမှုတွေဟာရန်ကုန်မြို့တို့ဘာတော့မှလောက်ပြင်းပြထန်မရှိတော့ဘူးဆိုပြီးတော့လည်းပြောကြပါတယ်။ပထမဆုံးအဲ့ဒီရေပြားအခြေအနေကိုနည်းနည်းသုံးသပ်ပေးပါခင်ဗျာ
။ဒီလိုရှိတယ်ဗျ။အော်နိုင်ကုန်မူရဖိနေမူရတော့အရင်ပြစ်ထန်တယ်ကျွန်တော်တို့ဆိုလို့ရှိရင်ဘယ်လိုပြောမလဲဆိုရင်လမ်းသွားရင်တယ်လီဖုန်းတော့ယူမသွားရင်သူပြစ်လူငယ်တွေပေါ့ဗျာတယ်လီဖုန်းတွေ့တာလည်းဒီတိုင်းနဲ့အဲ့တယ်လီဖုန်းကအပေးဆိုပြီးတော့အဲ့အထူးသဖြင့်တက္ကစီနဲ့ကိုယ်ပိုင်ကားကားစီးတဲ့လူတွေဘတ်စကားစီးတဲ့လူတွေတော့လောက်တာအဲ့မရှိအဲ့လိုဆက်လိုက်လို့တယ်လီဖုန်းကဖွင့်ပြဖွင့်ပြလို့သူတို့မကြိတ်ချာတွေပါသွားပြီဆိုရင်အဲ့တယ်လီဖုန်းသိမ်းလိုက်တယ်။ဒါမှနှစ်ကတော့အေးအေးယူမဲ့လို့ပြောတယ်။ဒါမှသုံးကတော့ပတ်စံတောင်းပေါ့လား။အဲ့ဒီဟာတွေဖြစ်နေတဲ့အခါမှာလူတွေကတော်တော်သွားလာတာဆက်။အဲ့လောက်ထိဖိနေတာညာကြီးကိုလည်းဝင်လာတယ်။ညာကြီးကိုသူဘာမှမပြောဘဲနဲ့သူတို့ခန္ဓာလည်းရပါတာ။သူတို့ပေါင်းပြီးတော့ညာဘက်လည်းမလုံခြုံဘူးပေါ့ဗျာ။အဲ့လိုဖြစ်တဲ့အခါမှာရေဘူးရအခြေအနေရတော့အဲရင်းသက်တယ်လို့ဖြစ်ပဲလို့လူလူကတော့မျိုးအမျိုးပေါ့ဗျမကြည်ဘူးပေါ့ဗျရက်ဆက်လောကကြီးတဲ့ခါအဲ့တော့ဘုန်းကြီးကသာဂိတမှာအဲသူတို့ခံထားတဲ့ရဘတာအုတ်ချွေမှုလူသောကဝင်လာပြီဒါနဲ့ထိုးတက်ပေါ့အဲ့လူဟာမျိုးတွေကအခုရန်ကုန်မှာအဲမီးမီးရှို့တာလေရိုက်တာလေအဲ့ဒါတွေကတော့အဲ့ဘက်ကပြောင်းသွားတယ်တက်ကက်ကဟုတ်ကဲ့တစ်ဖက်ကလည်းပဲလူငယ်တွေကလင့်ရင်စစ်တယ်လို့စနပ်ပြပေါ်ကြီးကတော့ရှိနေတယ်အဲ့ဒါညင်သက်သွားပြီဆိုတော့လုံးဝမဟုတ်ဘူးအဲ့ဒါเนาะ
ဆိုတော့အခုတန်းစီအေးယူခံထားတဲ့လူတွေလည်းတော်တော်များများရှိနေပါတယ်တင်းကနန်ကတော့သူတို့ကတော့ short ပြောတယ် AAPP ပြောတာမှားတယ်ဗျာပြောတာပေါ့လေဒါပေမဲ့ကျွန်တော်သိချင်တာကအဲ့ဒီဖန်ဆီးထားတဲ့လူတွေကိုဘယ်လိုဂျုံတင်လဲဒါအရက်ဖက်တရားရုံကစစ်ခုံရုံကကျွန်တော်ပထမနားလည်ထားတာကရန်ကုန်ကမြို့နယ်6ခုနဲ့မန္တလေးကမြို့နယ်6ခုလောက်ကိုပဲစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ကြားပါတယ်ဆိုတော့အခုတနိုင်ငံလုံးကိုသူတို့ပြုမှုလှုပ်ဆောင်ခဲ့တဲ့ဟာတွေဟာစစ်အုပ်ချုပ်ရေးပုံစံမျိုးများဖြစ်နေသလားအဲ့ဒါဥပဒေကြောင့်အဖြစ်ဘယ်လိုခွဲခြားမြင်မိပါလဲခင်ဗျာ
အဲ့ဒါတာမန်လူတွေအနေနဲ့ကတော့တော်တော်ခက်တယ်ပေါ့ဗျာဟုတ်ဘာဖြစ်လို့လဲဆိုလို့ရှိရင်ခုစားပြီးတော့အားလုံးမာရှယ်လောပုံစံလုပ်နိုင်ရန်ကုန်မှာတော့905တွေကိုထောင်အဲ့ဒါသူသားမှုတွေပါပါထောင်ထဲမှာပဲစစ်တယ်တရလိုပဲစစ်တယ်အကြီးကြီးနဲ့စစ်ပြီးတော့အမြင့်ဆုံးပြစ်ဒဏ်အောင်ပေးတယ်အမတ်တမတ်ကြီးလိုက်ရင်တော့မာရှယ်လောထုတ်တာလို့လုပ်တယ်လို့အောင်မာရှယ်လောမထုတ်တာတဲ့ဟာလည်းပဲအဲ့လိုပဲလုပ်တာထောင်ထဲမှာပဲစစ်တာစစ်ပြီးတော့အဲ့လိုအကြီးကြီးပဲစစ်တယ်ခုကချီပါကုန်နေပါလိမ့်တယ်သိပ်ပင်ရကြအောင်ဒီနေ့ပဲကျွန်တော် Facebook မှာလည်းတင်လိုက်ကြည့်တယ်ဥပဒေအထောက်အကူပြုရင်းအဖွဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေကိုပြဋ္ဌာန်းပြီးတော့ဥပဒေအထောက်အကူပြုလူများအဖွဲ့ကိုပေးအပ်တဲ့အာဏာတွေကိုလုတ်ပိုင်ခွင့်တွေကိုအားလုံးရုပ်သိမ်းလိုက်တယ်။ရှင်းနေဒီဟာဥပဒေထောက်မှုပြုရေးအဖွဲ့ရဲ့ဥပဒေကိုကင်ပြီးတော့ဘာမှဒီပြည်သူတွေအခုညီတို့မရတော့ပိတ်လိုက်တယ်။အဲ့တော့အဲ့ဒါကဘာလဲဆိုလို့ရှိရင်ဒီတစ်နှစ်တွင်းမှာပဲရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့လူအာဏာအပ်ပတ်မယ်ဆိုလို့ပြာဥပဒေတွေကိုပြာအသေးစိတ်လိုက်ပြင်းနေပြီးတော့ပြည်သူကိုပေးထားတဲ့အခွင့်အရေးကိုလိုက်ရုပ်သိမ်းနေတယ်အဲ့ဒီဟာကြီးချင်းအဖြစ်ဟာသူတို့က9နှစ်အထက်ကိုအ ਨੇ ဆုံး9နှစ်အထက်အုပ်ချုပ်တော့မယ်ဆိုတာကိုပြင်ပြီးတော့လုပ်နေပြီဆိုတာအဲ့ဒါကျွန်တော်တို့ကတော့အတိအကျတွေ့နေရပြီဗျာ
ဟုတ်ကဲ့ပထမတစ်ခုသူတို့တက်လာခါကြတော့ကတော့ဘုဂျုံကြီးမင်းအောင်လိုက်ပြောတော့တနှစ်အတွင်းမှာရွေးကောက်ပွဲပြန်ပြီးလုပ်ပေးမယ်နိုင်တဲ့ပါတီကိုအနာလွှဲမယ်ဆိုပြီးတော့ဒါလမ်းပြမြေပေါ်၅ချက်ဆိုပြီးတော့ပြောပါတယ်နောက်မကြသေးခင်ကသူတို့ရဲ့ပြောခွင့်ကဘုဂျုံဇော်မင်းထွန်းကတော့နှစ်နှစ်ဆိုပြီးတော့ပြန်ပြောတာတွေ့ရပါတယ်ဆိုတော့အခုအကြီးမင်းက9နှစ်လောက်ဖြစ်မယ်လို့ဘာကြောင့်ခံမှန်းပါလဲခင်ဗျာ
သူတို့လောက်ကင်ပုံနေတာဥပဒေကိုလိုက်ပြီးနေတယ်ကြီးဥပဒေကိုလိုက်ပြီးနေတယ်ဒီသူကိုပေးထားတဲ့ဒီမိုကရေစီအခွင့်အရေးပေးထားတဲ့ဥပဒေစိုက်ပြီးတော့ရှုပ်သိမ်းနေတယ်ပယ်ဖျက်နေတယ်ဥမာအဲစည်းနေအတိုင်းကိန်းတာတွေနောက်တစ်ခါကျလို့ရှိရင်အိမ်တွေကိုရှာဖို့ပုံစံမပြဘဲနဲ့စီလိုရတယ်ဆိုတာမျိုးလေလို့အဲ့လိုမတရားလုပ်တဲ့လူတရားဆွဲခွင့်ရှိတယ်ဆိုတော့ဥပဒေရုပ်သိမ်းတာလေအဲ့ဒါတွေကိုကြည့်လိုက်ချင်းအားဖြင့်သူတို့ဟာ NLD ပါတီကိုဖျက်ပြစ်မယ်ဘူးလက်တော့သူတို့တော်တော်ဆူဆောင်းထားပြီ NLD ပါတီကိုတစ်ကမဲခိုးတယ် ဆိုတော့ပုံမှာနောက်တစ်ခုကတော့ energy body ကအကျန်းဖက်တည်နေဆက်သွယ်တယ်နည်းနည်းကြိုက်နေဆိုပြီးတော့အဲ့လိုပုံမှာတွေဆွဲပြီးတော့ energy body ကိုဖြတ်ပြီးတော့ကျန်တဲ့သူတို့နဲ့စိတ်ဓာတ်ကိုလို့လောက်ထားတယ်ပါတီတွေအနိုင်ရအောင်လုပ်ပြီးတော့သူကသမရလုပ်မှာပဲလုပ်မှထားမြင်သားနေတာပြီးပြီးရစနစ်ကိုလည်းကျေဆုံးမှာအဲ့သွားပြီးရင်နောက်ကတော့သူပဲသမရလုပ်ပြီးဆက်သွားမှာပဲဒါကြောင့်မလို့ငါဆက်တွေ့ကိုရည်ဝဲပြီးလှုပ်ဆောင်နေတဲ့အရာအလုံးအားလို့ကျွန်တော်ပြောချင်းဖြစ်ပါတယ်ထောက်ထားမယ်တော့မဟုတ်ပါဘူးနော
်အဲ့ PR စနစ်ကိုသွားမယ်ဆိုရင်ကျန်တဲ့ပတ်သက်ပြီးတော့အဲ့ PR စနစ်ကိုသွားရင်တိုင်းရင်းသားတချို့ကပူပြီးနှိမ့်သက်ကြလိမ့်မယ်ဆိုတော့ယူဆကြလဲရှိပါတယ်တချို့ပါတီတွေကအဲ့လိုပဲတိုင်းရင်းသားပါတီတွေကပေါ်ထုတ်ပြီးတော့ပြောခဲ့ကြတာလည်းရှိပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကရောလူများစုကလက်မခံနိုင်စရာအကြောင်းရှိလာမလားခင်ဗျာအဲ့တော့
ဟုတ်ဒီအန်ဒရီယာတခင်းနဲ့တားနိုင်ထားတဲ့အခါမှာလူတွေကပြောဆိုခွင့်တွေကိုကျန်တဲ့ပါတီတွေကဖိတ်တလို့ဖြစ်သွားတဲ့အခါမှာအဲဒီလိုအပီယာစနစ်များကောင်းမလားဆိုဆွေးနွေးကြတာပါဒါပေမဲ့လို့အခုစစ်အာဏာရှင်စနစ်ကဦးစီးပြီးတော့ PR စနစ်ကိုလုပ်မယ်ဆိုတာတော့ကြားကြောက်လို့ရှိမိခုချင်းကြီးကြတယ်ဆိုဖြစ်မှာပဲလေ။ဟောဆိုစစ်တပ်ကပဲဒီလိုကောက်ဖို့ပဲအနှံ့ယူပြီးတော့သူတို့ကဇတိလောက်ကလေးပဲသူတို့နိုင်အောင်လုပ်မယ်။အဲ့တော့နောက်တစ်ခုကလည်းပဲချုပ်နေရာလေးမှာဆိုရင်ချုပ်လန့်ပြီးတော့ပါတီမုံမျိုးကောက်ပွဲတွေမဝင်အောင်လုပ်ထားနေပါလေပေါ့ဗျာ။နောက်တော့အလုံးလုံးအကြောင်းပြချက်နဲ့ဖန်စီတာလေဒီနဲ့စစ်တပ်လူလာတဲ့ပါတီတွေပဲနိုင်ရမှာပဲ
CDM လုတ်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အဲ့ဒီဝန်ထမ်းတွေကိုအရေးကြီးပဲဖမ်းတယ်ဆိုတာလည်းပဲကြားရလို့ပါတကယ်တော့ CDM လုတ်ဖို့လှုံ့ဆော်တဲ့လူတွေကိုဖမ်းတယ်ဆိုတာကတော့ဥပဒေနဲ့ညီညွတ်ကောင်းညီညွတ်မယ်လို့ကျွန်တော်စဉ်းစားမိပါတယ်ဒါပေမဲ့ CDM လုတ်တဲ့လူတွေကိုဖမ်းတယ်လို့လည်းကြားပါတယ်အဲ့ဒီကိစ္စကိုပဲလို့ပြင်ပါလဲ
အာအဲ့လားပေါ့ဗျာအဲ့လိုမလို့ပေါ့အဲ့ဒီဟာတော့တကယ်ကိုတို့ပြောလို့အနိုင်ကျင့်လို့ဖြစ်သွားပြီပေါ့ဗျာလူတွေကိုဟိုအိမ်မှာကိုယ့်ဘာသာကိုစနာပြပြီးတော့နေတဲ့ဥစ္စာကိုတော့မဟုတ်အဲ့ကိုယ့်အိမ်နဲ့ကိုယ်တော့မနေရတော့ဘယ်နဲ့အားလုံးထွက်ပြင်းကြရတာပေါ့ဗျာအားလုံးထွက်ပြင်းကြရတယ်အဲ့မှာအဲ့ဒီမှာကျွန်တော်လည်းပါတော့အဲ့လိုပေါ့နော်အထွက်ပြင်းကြရတယ်အဲ့လိုထွက်ပြင်းကြရတဲ့ခါကျတော့ဘယ်လိုပြောမလဲဆိုတဲ့ခါကျတော့လူတွေကတော့ဒါမတရားဘူးခုနကဘယ်ပြောလို့ပဲစုံစော်တဲ့လူတွေကိုဖမ်းတယ်ဆိုတဲ့ဥစ္စာတစ်မျိုးလေအမှားလည်းမလုပ်ခဲနဲ့စီဒီအမ်လုပ်ပြီးမသွားပဲနေတာဟုတ်အသားအငားနဲ့ဖမ်းပြီးတော့နောက်တစ်ခုကစီဒီအမ်လုပ်တဲ့လူတွေကိုပြန်ပြီးတော့ဝင်ခွင့်ရကူပေးတယ်အပြန်ဝင်ပြန်ဝင်လို့ရှိရင်လက်ခံမယ်အားငားတွေလည်းဖြုတ်ပေးမယ်ဆိုပြီးအသက်ကလည်းအဲ့အချို့ထန်းကအဲ့လိုတွေလုပ်နေတယ်ဗျအ
ဲ့လိုစီဒီအမ်ပြန်ဝင်တဲ့ဝန်ထမ်းတွေကိုပြစ်ဒဏ်တွေလျှော့ပေးမယ်ဆိုပြီးတော့ပြောနေတော့အခုခါမှာဝန်ထမ်းတွေဘလောက်ထိများအလုပ်ပြန်ဝင်ပြီးတော့ကျွန်တော်ငါနဲ့ကောင်းကောင်းလက်ပတ်နေပြီလို့ပြောနိုင်ပါလားခင်ဗျာ
။အာအဲ့လားလေအမျိုးမျိုးပဲဗျာတကယ်လက်တွေမှာတို့ကနှုတ်ပြောတော့ပဲဖြစ်ပြီးတော့ရင်အဲ့လိုဝင်းလုံးနေတဲ့လူတွေလည်းရှိတယ်။အဲ့တော့အဲ့ဇာတော့မှဖမ်းပြီးစီးဖမ်းပြီးတော့ငါးငါးဖွင့်တာလည်းရှိတယ်။အဲ့တော့မလို့အစိုးရရဲ့လာအခုအစိုးရရဲ့ပြောဆိုချက်တွေဟာတနည်းအားတဘောတမင်းတနည်းအားမှာဝန်ကြီးဌာနတစ်မျိုးနဲ့အဲ့လိုတွေလုပ်နေတာရှိတယ်ဗျာ။အဲ့တော့အဲ့ဒါဘူးသိဘူးသိမဟုတ်သေးဘူးကြာအဲ့ဒါတွေကအမျိုးမျိုးစမ်းတတ်နေတာပဲရှိတယ်လေအဲ့ဒါတွေကအ
ဲ့တော့ရုံဝန်နှန်းတွေအပြင်ဒီ CDM လုပ်နေတဲ့အထက်မှာအရေးကြီးဆုံးကတော့ကျန်းမာရေးဝန်နှန်းတွေနဲ့ပညာရေးဝန်နှန်းတွေလို့ထင်ပါတယ်နောက်ဘဏ်ဝန်နှန်းတွေပေါ့လေစီးပွားရေးလုပ်ငန်းတွေအတွက
်အများဆုံ
းဟုတ်ကဲ့ဆိုတော့အဲ့ဒီပညာရေးကျန်းမာရေးဘက်မှာဝန်နှန်းတွေအပြည့်အဝပြန်ပြီးအလုပ်မဆင်းကြသေးသမျှဒီခင်ဗျာဘယ်လိုနေပါလဲအဲ့တော့အတော်လေးကိုကြာစင်းဆုပ်သွားမယ့်အချိန်ရှိနေပါခင်ဗျာ
အဲ့လားတော့အသေးချာပေါ့ဗျာအဲ့လားတော့အသေးချာပဲဒီကျမ်းမာရေးဘက်မှာဆိုလည်းပဲအခုတတိယဝင်တရားဆွဲထားတာသူတို့ကြီးညာတာတင်300ကျော်သွားပြီဆရာဝန်တော့တတိယဝင်ကြီးညာတာเนาะတခြားဟာတွေတပြီးလုံးပဲဆေးရုံအုပ်ဒီဆေးရုံအုပ်ဒီကျောင်းအုပ်ဒီအဲ့လိုလူအကြီးတွေကစာပါလားအငယ်တွေကတော့အကုန်ပေါ့ဗျာအဲ့အဲ့ဒါကြီးကတော့မလို့ပမာပြီးอ่ะငြိမ်းသွားပြီဆိုတာတို့အလားဒါကတော့အင်းချင်းနဲ့ပုံမှန်ဖြစ်သွားပြီဆိုတော့လုံးဝမဟုတ်ဘူး CDM ကတော့ဆက်လက်အားကောင်းနေစေပဲဆက်လက်တိုက်ပွဲဝင်နေတယ်လို့အဲ့ဒါကျွန်တော်တို့ကတော့မျက်မြင်ကိုယ်တွေ့ရပါတယ်အားလေ
ဆိုတော့နောက်ဆုံးနဲ့ဦးကြည်မြင့်ကတော့သူတို့ဟာ9နှစ်လောက်အနာယူလိုက်မယ်လို့ခန့်မှန်းတယ်အခုလောလောဆယ်မှာတော့သူတို့အဲ့ဒီအချိန်တွေထိနိုင်ပြီလားသူတို့အဲ့လို9နှစ်တာဆက်လက်အုပ်ချုပ်သွားနိုင်လောက်တဲ့အချိန်တွေမျိုးတရားဥပဒေစိုးမိုးရေးညီဖို့ပြပြမှု ဥထွေရနေလက်ပတ်မှုတွေပုံမှန်ဖြစ်အောင်လုပ်နိုင်ပြီလားခင်ဗျာလုပ်နိုင်မဲ့အလားအလာကတွေ့ရပြီလားခင်ဗျာအနှစ်လုံးလိုပဲသွားနေမှာလားဥကြည်မင်းဘယ်လိုခံမှန်းပါလဲအဲ့ဒါဆုံ
းအာ9နှစ်မပြောနဲ့ခင်ဗျာ9လဖြစ်ဖို့တောင်းတော်တော်ရုန်းကန်နေရတာပြီးခဲ့တဲ့တွေ့ကြပေါင်းမမီးမြောင်းများစွာရင်စစ်တပ်ရဲ့အကျင့်ရဲ့ခစ်ပေါင်းများစွာခစ်အဆက်ဆက်ပြတိမတိကြရဲ့ပေါင်းဆက်ပြီးတော့အနည်းဆုံး9နှစ်အထက်အုတ်ချုပ်မှုအလုံးပြင်းစင်းနေတယ်ဥပဒေတွေလည်းပြင်းနေတယ်အဲအဲ့လိုကျွန်တော်အတိအကျပြောပါတယ်ပြောနိုင်တယ်ပေါ့